အီရန်နျူကလ িয়ার အရေးနဲ့ပတ်သက်ပြီးတော့ကမ္ဘာအင်အားကြီး6နိုင်ငံရဲ့ကိုယ်စားလှယ်တွေနဲ့အီရန်တာဝန်ရှိသူတွေကြားဆွေးနွေးကြရမှာနောက်ဆုံးတော့အဖြေတစုံတရာမရဘဲအဆုံးသတ်သွားတယ်လို့ဥရောပသမ္မဂရဲ့နိုင်ငံသားရေးမူဝါဒဆိုင်ရာအကြီးအကဲကပြောဆိုလိုက်ပါတယ်။ကဇာကစ္စတန်နိုင်ငံမှာကျင်းပနေတဲ့ဆွေးနွေးပွဲရဲ့ဒုတိယနေ့နဲ့နောက်ဆုံးနေ့အဖြစ်ကြိုးပမ်းညှိနှိုင်းကြပေမဲ့အဓိကအရေးကြီးတဲ့ကိစ္စတွေသဘောတူညီမှုရရှိဖို့အလှမ်းကွာဝေးနေဆဲပဲလို့ဥရောပသမ္မဂရဲ့နိုင်ငံသားရေးမူဝါဒဆိုင်ရာအကြီးအကဲဖြစ်တဲ့ Miss Catherine Ashton ကပြောပါတယ်။နောက်ထပ်တစ်ကြိမ်ဆွေးနွေးဖို့နေရာတောင်မတက်မှတ်နိုင်ခဲ့ဘူးလို့လည်းရုရှားဒုတိယနိုင်ငံသားရေးဝန်ကြီးစာဂျီ Riskov ကပြောပါတယ်။အီရန်နိုင်ငံရဲ့နျူကလ িয়ার ကိစ္စဆွေးနွေးညှိနှိုင်းရေးခေါင်းဆောင် Said Jalili ကလည်းသဘောတူညီမှုမရရှိခဲ့တာကိုထုတ်ပေါ်ဝင်ခံလိုက်ပြီးအီရန်နိုင်ငံအနေနဲ့ယူရေနီယံတန့်စင်တဲ့အလုပ်ကိုလုပ်ပိုင်ခွင့်ရှိတယ်လို့ထပ်မံပြောကြားလိုက်ပါတယ်။